ထိုင်းမြန်မာနယ်စပ်ရဲ့ထပ်ပြည်နယ်ထဲမှာမြန်မာတွေပါဝင်ကိုဗစ် -19 ကာကွယ်ဆေးထိုးနှံနိုင်သူစုစုပေါင်းလူဦးရေက8သိန်းလောက်ရှိပါတယ်။မဲဆောက်မြို့မှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံပေးမှုကိုအထောက်ထားရှိတဲ့သူရောအထောက်ထားမဲတဲ့သူကိုပါထိုးနှံပေးနေတာကြောင့်အခုဆိုရင်မဲဆောက်မှာမြန်မာ8000လောက်ကိုဗစ်ကာကွယ်ဆေးထိုးနှံပြီးသွားပြီလို့အလုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီကြောင့်အသေးစိတ် VOA မြန်မာပိုင်းရဲ့ထိုင်းခြေစိုက်သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်သူစုစုပေါင်းလူဦးရေ8သိန်းလောက်ကာကွယ်ဆေးထိုးနှံပြီးခဲ့ပါပြီနေ့စဉ်လည်းမဲဆောက်စည်းရုံးကြီးအပါအဝင်နေရာအနှံ့မှာကိုဗစ်ကာကွယ်ဆေးထိုးပေးနေတာတွေကိုလုပ်နေပါတယ်ထိုင်းမြန်မာနယ်စပ်တက်ပြည်နယ်မဲဆောက်မြို့ဟာရှေ့ပြောင်းအလို့သမားတွေအများအပြားဝင်ထွက်သွားလာနေတဲ့မြို့ကြီးဖြစ်ပြီးတရားဝင်အထောက်အထားရှိသူတွေကတရားမဝင်အထောက်အထားမဲ့တွေလည်းအများအပြားရှိနေတာပါအခုဆိုရင်မြန်မာပြည်ထဲကကိုဗစ်ကာကွယ်ဆေးထိုးပေးသူ8000လောက်ရှိနေပြီဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
ကျွန်တော်တို့တက်ပြည်နယ်ရဲ့ဒီမဲဆောက်ခရိုင်အပါအဝင်မဲဆောက်တက်ဝမ်းချောက်ခရိုင်ဒီအပါအဝင်ဒီ9သိန်းဒီပါထိုးနေပြီးတော့အဲ့မှာမှမြန်မာ2သိန်းလောက်ရှိတာမဲဆောက်ပါမြန်မာအများဆုံးပါကျန်တဲ့မြို့တွေကတောင်ခနားလောက်ပဲရှိတယ်အဲ့တော့မြန်မာအများဆုံးဖြစ်တဲ့တိုင်းနယ်ကမှမြန်မာဆိုမဲဆောက်မှာကျွန်တော်တို့9000လောက်ထိုးနေပြီးသွားပြီမြန်မာကြီးက
မဲဆောက်မှာကာကွယ်ဆေးထိုးနေပြီးတဲ့မြန်မာ9000ထဲမှာတရားဝင်အထောက်အထားရှိသူတွေပေါ့အထောက်အထားမရှိသူတွေပါပါဝင်ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနဲ့ရှေ့ကျောက်လူသမားတွေကိုကျန်းမာရေးအရအကူအညီပေးနေတဲ့မဲတော်ဆေးကနေရအပါအဝင်မြန်မာပြည်အများစုနေထိုင်တဲ့ရက်ွက်တွေမြန်မာပြည်အတော်အလာများတဲ့ဖုံးတော်ကြီးကျောင်းတွေမြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့အစ္စလမ်စာတင်ကျောင်းတွေစတဲ့နေရာတွေမှာထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့မြန်မာရှေ့ကျောက်လူသမားတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ပါတယ်။ဒီနေရာမှာအထောက်အထားမဲ့မြန်မာပြည်ပါဝင်ရောက်ထိုးနှံခွင့်ပြုခဲ့တယ်လို့လည်းဦးမိုးကျိုးကပြောပြပါတယ်
။ကိုဗစ်ကာကွယ်ဆေးထိုးတဲ့နေရာမှာအခမဲ့ထိုးနှံပေးတာတစ်ချက်ဒုတိယချက်ကလူမျိုးမျိုးဘာသာမျိုးစားစပ်တာအထောက်အထားရှိတဲ့ဆိုင်အစိုးရရဲ့ရုံးဌာနတွေမှာကျန်းမာရေးဌာနတွေမှာထိုင်းဖုံးတော်ကြီးကျောင်းတွေမှာသက်ဆိုင်ရာဘာသာရေးဆိုင်ရာအခောက်အုံတွေမှာထိုးနှံပေးနေတာဖြစ်တဲ့အတွက်အမတန်ဝမ်းသာကြလဲကောင်းတယ်လို့အမတန်လဲကျေးဇူးတင်ကြကောင်းပါတယ်ဗျ။သတိကြတယ်လေ။
လူဝင်မာလာတရက်နေ့နဲ့နှစ်ရက်နေ့တွေမှာမဲဆောက်ဇေယျနီကအစ္စလမ်စာတင်ကျောင်းမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ရမှာတော့လူဝင်မာလာတရက်နေ့မှာအထောက်ထားမဲ့အများစုပါတဲ့မြန်မာရှေ့ပြောင်းလူသမား900ကျော်ကိုကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ပြီးကာကွယ်ဆေးပြတ်လတ်သွားခဲ့တဲ့အတွက်နောက်ထပ်ဆေးထိုးနှံမဲ့ရက်ကိုအတိပေးကြေညာသွားမယ်လို့လည်းထိုင်းကျန်းမာရေးဌာနကတာဝန်ရှိသူတွေကပြောပါတယ်။မဲဆောက်မြို့မှာမြန်မာနိုင်ငံသားစုစုပေါင်း2000လောက်ရှိတဲ့အထက်က8000လောက်ကာကွယ်ဆေးထိုးပြီးပြီနဲ့ကာကွယ်ဆေးမထိုးရသေးသူ3000လောက်ရှိနေပါသေးတယ်။အဓိကကတော့မဲဆောက်မြို့ကိုကိုဗစ်ကာကွယ်ဆေးတွေထပ်မရောက်လာသေးတဲ့အတွက်ဖြစ်ပါတယ်။လက်ရှိမှာထိုးပေးတဲ့ဆေးတွေကတော့ပထမတစ်ချိန်မှာဆီနိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့တာဖြစ်ပြီးဒုတိယချိန်မှာတော့အက်စတာဇနီကာကာကွယ်ဆေးထိုးနှံပေးမယ်ဆိုပြီးပြောထားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ3000ကျော်ရှိပြီးနိုဝင်ဘာလ2ရက်နေ့မှာကူးစက်သူအသစ် 9000 ကျော်ရှိနေပါတယ်။ကူးစက်မှုတွေတချင်းချင်းရောကြသွားတာကြောင့်ဆိုပြီးထိုင်းအစိုးရကကိုဗစ်ကန့်သက်ချက်တွေကိုဖြေလျှော့ပြီးနိုဝင်ဘာလတရနေ့ကစပြီးနိုင်ငံတကာကခရီးသွားတွေလာရောက်လည်ပတ်ဖို့အတွက်လည်းဖိတ်ခေါ်ထားပါတယ်။မြန်မာအပါအဝင်အင်ဒီနာချင်းနယ်စပ်တွေကတော့2021ခုနှစ်ပုံမှာပြန်ဖွင့်ဖို့ရည်မှန်းထားပြီးကိုဗစ်ကာကွယ်ဆေးကိုလည်းတနိုင်ငံလုံးနဲ့ဒီနှစ်အပုံပိုင်းမှာအပြီးထွန်းနိုင်သွားမယ်ဆိုပြီးထိုင်းအစိုးရကရည်မှန်းထားပါတယ်ရှင်။